အင်တာနက်မှာချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website ကလူ Julian Assange ကိုဒီနေ့ပဲဖိရှားရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အိမ်မက်ဆန်ရစော်ကားမှုဆွဆွဲခြင်းနဲ့ဆွေးနွေးနေမှာတရားစွဲခံထားရတဲ့အတွက်ပြန်ဖို့ခံရမှာကိုရှောင်ရှားပြီး2012ခုနှစ်ကကိုလိုနီလန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာပဲဖမ်းဆီးခံခဲ့ရတာပါ။ဆွေးနွေးကနောက်ပိုင်းမှာစုံစမ်းစစ်ဆေးမှုတွေကိုရုတ်သိမ်းလိုက်ပြီးမှလည်းအမေရိကန်စုံစမ်းရေးလေးဝါချက်ထောက်ထားတွေကို WikiLeaks website မှာပေါ်ပြခဲ့မှုတွေဖိရှားနာမည်ကဖမ်းဆီးပြီးအမေရိကန်ကိုလက်ကျောက်ပေးမှဆိုရင်းနဲ့အတွက်တန်ရုံမှာဆက်လက်ခုံလုံးနေရလည်းဖြစ်ပါတယ်။တရားရုံးကစင်ခေါ်လာကိုပြတ်ခွက်မှုနဲ့2012ခုနှစ်ဇွန်လထဲမှာပဲဗြိတိန်အနာဝင်ထုတ်ပြန်ထားတဲ့ဖောင်ရမ်းနဲ့အစမ်းကိုအကူရောတန်ရုံးမှာဒီနေ့ပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းလဲဖိရှားရဲတပ်ဖွဲ့ကကြေညာချက်မှာဖော်ပြခဲ့တာပါ။အကူရောဆူရကခုံလုံးကိုပြန်ရုပ်သိမ်းလိုက်ပြီးတော့တမန်ကြီးကရဲတပ်ဖွဲ့ကိုတန်ရုံးမှာလာရောက်ဖမ်းဆီးဖို့ဖိတ်ခေါ်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အကူရောတမန်လင်းနမိုရီနိုကတော့အစမ်းရဲ့အကျုံးမှုတွေပေါ်ဒီမှခံနိုင်တဲ့အတွက်ဆက်လက်လက်ခံတော့ဆုံးဖြတ်ခဲ့တဲ့အကြောင်းဒီနေ့ပဲဗီဒီယိုနဲ့ကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါ။တယုံမှာခလုံးနေစဉ်ခုပြချက်မရပဲ electronic ကိရိယာတွေတက်စင်တာလူညိုရေးကင်မရာတွေကိုမမြင်နိုင်အောင်ဖုတ်ကွယ်ထားတာလူညိုရေးစောင့်တွေပေါ်လက်မခံနိုင်တဲ့ဆက်ဆံပုံတွေဖြင့်တယုံရဲ့လူညိုရေးဆရာအချက်လက်ဖိုင်တွေကိုခုပြချက်မရပဲကြီးကြီးမားမားရှိကြောင်းလည်းအီကွေဒေါ်သမ္မတကပြောဆိုခဲ့တာပါ။ Vatican ကက်သလစ်ခရစ်ယာန်ကျောင်းတော်နဲ့ပတ်သက်တဲ့အထောက်အထားတွေကိုအကြမ်းရင်းကဖွင့်ချခဲ့ပြီးနောက်ပိုင်းမှာရောဒီမတိုင်ခင်မှာပါ WikiLeaks ကလောက်ပေါ်ကံပတ်တွေသူ့ကိုလာရောက်ပြဆိုခဲ့တာရှိကြောင်းနဲ့ဒီချက်ဟာတခြားနိုင်ငံရဲ့ဒီရင်းရေးကိုဆွတ်ဖက်နေတဲ့ဖွဲ့စည်းတစ်ခုနဲ့ဆက်လက်ပတ်သက်နေစေဖြစ်တယ်ဆိုတာကိုပြတ်သားရုပ်တွေကြောင့်လည်းအီကွေဒေါ်သမ္မတကပြောဆိုခဲ့ပါတယ်။